ကချင်ပြည်နယ်တနိုင်းမြို့တဝိုက်ကနေထွက်ပြေးလာတဲ့ထောင်ထဲချီတဲ့စစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေတွေဟာဆိုးရွားနေပြီးအခုချိန်ထိနေရာထိုင်ခင်းနဲ့အစားအသောက်တွေမရရှိသေးဘူးလို့ကချင်လူမှုအဖွဲ့အစည်းတွေကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါရှင
်။အစိုးရတပ်ကနေမြေရှင်းလင်းရေးလုပ်ဖို့ရှိတာကြောင့်ဇွန်လ15ရက်နေ့နောက်ဆုံးထားပြီးကချင်ပြည်နယ်တနိုင်းမြို့နယ်ထဲမှာရှိတဲ့ရွှေနဲ့ပရင်မော်တွေကနေထွက်ခွာပြေးကြဖို့ဇွန်လဇန်းပိုင်းမှာတပ်မတော်ကစာဖြန့်ဝေခဲ့တာပါ။အဲ့ဒီနောက်အစိုးရတပ်နဲ့ကချင် KIA တပ်တွေကြားတနိုင်းဒေသတဝိုက်ဖြစ်လာတဲ့တိုက်ပွဲတွေကြောင့်အင်ကာကားနဲ့နန်ခမ်းကောင်ရာကြီးရွာတွေကဒေသခံတွေဟာရေးပေါ်စေပီးတင်းဆောင်ခဲ့ကြပါတယ်။အခုဆိုရင်တနိုင်းမြို့ပေါ်နဲ့ခန်းတီမြို့တွေဘက်ကပါထောင်ချီတဲ့စေပီးဆောင်တွေထွက်ပြေးလာကြတယ်လို့ကချင်ဒေသလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေရဲ့စူပောင်းထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကချင်ညဉ့်ညဉ့်ရေးကွန်ရက်အဖွဲ့တာဝန်ခံဒေါခွန်ကြာကအခြေအနေကိုပြောပြပါတယ်
။ထွက်ပြေးလာတာကတော့မနေ့တော့ကစီးရင်အရာဆိုလို့ရှိရင်တော့တနိုင်းမြို့ပေါ်မှာတော့အတင်းတော်လေးခုနေရာမှာစုစုပေါင်းအလုံးလောလောဆယ်ခုနေတာတော့1500လောက်ရှိပါတယ်ရှင့်။နောက်တစ်တုပ်ကတော့ဒီခမ်းတီဘက်ကိုပြေးသွားတာရှိပါတယ်။ခမ်းတီမှာလောလောဆယ်အယောက်1000လောက်ရောက်နေပြီလို့သိရတယ်။အဲလောလောဆယ်ဒီပရင်တူးတဲ့နေရာတွေကနေပြီးတော့လာလို့ရတဲ့လမ်းကြောင်း၅ကြောင်းထဲကနေဒီ၄ခုကိုပိတ်ထားတယ်။ဒိုက်ဖာဆိုတဲ့လမ်းကြောင်းတစ်ကြောင်းကိုပဲအစိုးရဖွင့်ပေးတာဖြစ်တဲ့အတွက်ကြောင့်မလို့ဒီချို့နေရာကတော့အဲ့ဒီဒိုက်ဖာလမ်းကြောင်းကိုလာဖို့ကိုယ်ပတ်ပြီးသွားရတဲ့အခါမလူလားအပဲနဲ့အချိန်ကြာတာရယ်ပြီးရင်တော့ခီးစင်နှောက်နေတာရယ်ဖြစ်နေပါလေရှင့်။နောက်ပြဿနာတစ်ခုကဒီမနေ့ကကအထီမစ်တနာကနေဒီတနိုင်းသွားတဲ့လမ်းတချို့ဆုပ်ဆိုတဲ့နေရာမှာကျောင်းစာရယ်ဆန်ရယ်စီရယ်အဲ့ဒါတွေကိုတင်းတင်းကြပ်ကြပ်သားမြင်လိုက်တဲ့အခါကျတော့တနိုင်းမြို့ပေါ်မှာလောလောဆယ်ဆန်တဲ့အိတ်က9000ကနေပြီး8000အထိတက်နေပြီပေါ့
ဒီလိုစစ်ဘေးရှောင်တွေတိုးလာတာကြောင့်အစိုးရတာဝန်ရှိသူတွေကအကူအညီပေးမယ်ပြောတာပဲမဲ့စစ်ဘေးရှောင်တွေအတွက်အခုချိန်ထိနေရာထိုင်ခင်းနဲ့အစားအသောက်တွေမရရှိသေးဘူးလို့ဘုကွန်ညာကပြောပါတယ
်မနေ့ကအထိကတော့လူကယ်ပြန်ကလည်းသွားဖို့စူးစမ်းတယ်တို့တော့လည်းပဲတနိုင်းကိုမရောက်သေးဘူးပေါ့ဒီမနေ့တော့အထီးကြီးကချင်ပြည်နယ်ဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ကတာဝန်ရှိတဲ့လူတွေဟာအဲ့နေရာကိုမရောက်သေးဘူးပြီးလို့ရှိရင်တော့ဒီအစိုးရဌာနကနေပြီးတော့အုပ်ချုပ်ရေးပိုင်းကနေတာဝန်ယူတယ်လို့ပြောပေမဲ့သူတို့အနေနဲ့အမှန်တကယ်အထင်ကြီးလူတွေအတွက်ကြွေးဖို့လုံလောက်စရာမရှိဘူးပေးထားတယ်လို့နေရာထိုင်ခင်းစီစဉ်ပေးမှုလည်းမရှိသေးပါဘူးရှင့်အဲ့တော့အသင်းတော်တွေရဲ့ပံ့ပိုးမှုတစ်ခုတည်းရှိပါသေးတယ်ပြီးရင်တနိုင်းဒေတာမှာတော့အရက်ပဲအဖွဲ့အစည်းတွေအင်မတိုင်ရှားပါပါလေ
တကယ်တော့သဘာဝပတ်ဝန်းကျင်ပြည့်စည်မှုကိုကာကွယ်ဖို့ဆိုရင်အစိုးရကဒေသခံတွေပေါ်အခြားနီလန်းတွေနဲ့ကင်တွယ်တင့်တယ်လို့ဒေါက်ခွန်ကြာကထောက်ပြပါဗျ
။ဒီညမှာတိုက်ပွဲဖြစ်ရင်ဒီလူတွေဟာအထူးရှင်ဒေသခံတွေတို့ရဲ့ကြေးရွာကိုပဲနှစ်ကြာမှပြန်ရောက်နိုင်မယ်ဆိုတာမပြောနိုင်ပါဘူးရှင့်။ဒါပေမဲ့တရံဇာတနဲ့တဘာဝပတ်ဝန်းကျင်ပျက်စီးတယ်ဆိုတာအကြောင်းပြပြီးတိုက်တဲ့အခါမှာလူဦးရေတသိန်းကျော်ဆိုတာကအင်မတန်များပါတယ်။အကယ်၍များဒီညမှာဒီတရံဇာတထုတ်ခေါ်တာကိုတူးခေါ်တာကိုရက်ဆိုင်စီဖြစ်နေဆိုရင်3လတန်ဒီ6လတန်ဒီကောင်းကောင်းမွန်မွန်စီမံကိန်းချပြီးမှဒီလူတွေကိုတဖြည်းဖြည်းထုတ်နိုင်တယ်ဆိုရင်တော့အခုလိုလိုမျိုးမိုးရာသီတားသမီးတွေကြောင်းအရမဲ့အချိန်မှာအုတ်အော်တောင်းင်းနဲ့ဒီလိုမျိုးမောင်းထုတ်တာမျိုးမဖြစ်သင့်ဘူးလို့ယူဆရတယ်ရှင့
်အမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုကွန်ဆန်အောင်ကလည်းတနိုင်းမှာဖြစ်နေတဲ့ကိစ္စဟာနိုင်ငံတော်ရဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုပါထိခိုက်စေတယ်လို့ပြောဆိုပါတယ
်ဟုတ်ကဲ့ဒီစစ်ဘေးရှောင်ဒုက္ခတဲ့အရင်ဆိုတာမလဲပါဘူးကျုပ်ကချင်လူမျိုးဆိုရင်လေးပုံတပုံငါးပုံတပုံမိပါတော့စစ်ဘေးရှောင်ဘဝနဲ့ဖြစ်နေကြပါတယ်ဒီအဲ့လောက်များတယ်ဆိုတော့ကျွန်တော်မြန်မာနိုင်ငံရဲ့မျိုးသားရင်ကြားစီနဲ့ပတ်သက်မှာတော့တကယ်ကိုချိန်ချောက်စရာတစ်ခုပါနောက်တစ်ခုကတော့အစိုးရကနေပြီးတော့တပ်မတော်တိုက်ရိုက်ပြောရပါမယ်ဘာလို့ဆိုတော့ဒီဟာတပ်မတော်ကနေပြီးတော့ခုမှတွားတိုက်လိုက်ဒီဘက်တိုက်လိုက်တွားတိုက်မှဒီလိုပိတ်တိုက်ဒီမျိုးကတော့ဒါမဲ့ငင်းချိုင်းရေးကိစ္စတွေမှာရောအကုန်လုံးထိခိုက်လာနိုင်တာပါအဲ့တော့ငင်းချိုင်းရေးလို့ပြောမယ်ဆိုတော့ဒီလက်နက်ကိုင်ချင်းငင်းချမ်းတာမဟုတ်ကျွန်တော်တိုင်းရင်းသားချင်းချင်းရောငင်းချမ်းဖို့လိုပါတယ်
တနိုင်းဒေသကနေလောလောဆယ်ထွက်ပြေးလာကြတဲ့စီဘေးရှောင်အင်ဂျီ230ကျော်ရှိနေပြီးတနိုင်းမြို့ပြင်ကကောင်ကြာရန်ရွာမှာလဲခိုးလိုနေသူတချို့ရှိကြောင်းသိရပါပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြပြသွားတာပါတောက်ကြနေနေခင်ဗီဝေမြန်မာပိုင်းစီစဉ်ကို